Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ဖူယိုအမေရိကန်တန်ရဲ့2015ခုနှစ်ဇွန်လ25ရက်ကြာသပတေးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတာဝန်ယူတင်ဆက်ပေးမှာပါကာဒစ်တွေထိန်းချုပ်ထားတဲ့ဆီးရီးယားနယ်စပ်မြို့ကိုပန်းဒီကို IS စစ်သည်ကြတွေကစတင်ပြီးတော့ထိုးစစ်ဆင်နေတာမှာလူတွေဒါဇင်အတော်များများချီပြီးတော့တည်ဆုံးခဲ့ဒဏ်ရာရခဲ့ကြတာနောက်ဒီအင်ဒိုနီးရှားနိုင်ငံအမ်ဘုန်းချွန်းမှာတောင်းတင်နေတဲ့မြန်မာငါးဖန်သမား300လောက်ကိုဒီမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတဲ့အကြောင်းသတင်းဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မခွန်ညိုရေ
ကောင်းပါပြီရှင်ဆက်ပြီးတော့နားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့ဒီဘင်္ဂလားဒေ့ရှ်နယ်ဂျာဆောင်တပ်သားတယောက်ကိုလက်နက်နဲ့တကွမြန်မာတပ်ဖက်ကဖမ်းဆီးထားတာကိုဒီကနေ့တော့ပြန်လွှဲပြောင်းပေးဖို့စီစဉ်ထားပါတယ
်ဘင်္ဂလားဒေ့ရှ်နယ်ဂျာဆောင်ဒီတပ်သားကိုကျွန်တော်တို့ကဟိုပြန်ပြီးဆွဲအပ်မယ်ပေါ့နော်သူရဲ့လက်နက်အပြည့်စုံနဲ့အတူကျွန်တော်ဒီနေ့ပြန်ကြည့်အပ်ဖို့လုပ်ထားပြီးပါပြီ
။ဒုတိယနိုင်ငံသားရေးဝန်ကြီးဦးတန်ကျော်ရဲ့ပြောပြချက်ကိုနားဆင်နိုင်ကြမှာဖြစ်သလိုဒီကနေ့ပြည်တော်စုလွှတ်တော်မှာလက်တလောပြင်ဆင်တဲ့ပုံမှန်တွေကိုဆွေးနွေးပြီးမဲခွဲဆုံးဖြတ်ရမှာတော့436ကာကြီးနဲ့59စာလုံးတို့ကပြင်ဆင်နိုင်ခြင်းမရှိတော့ဘူးဆိုတဲ့အခြေအနေကိုလည်းသိကြရမှာပါ။ထိုင်းနိုင်ငံခိုတောင်ကျွန်းလူသက်မှုနဲ့မြန်မာလူသမားနှစ်ယောက်ကိုဖမ်းဆီးထားတဲ့အမှုတပ်သေးထွက်ဖို့ဗြိတိန်နိုင်ငံသားနှစ်ယောက်ကိုဆွဆွဲခံရသူရဲ့အကျိုးဆောင်ရှေ့နေတွေကတောင်းဆိုထားတာကိုလည်းနောက်ပိုင်းမှာပြောပြပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ဒေါခင်မျိုးသက်တို့ကကြေညာပေးပါမယ်ရှင်
။ကာဒစ်တွေထိန်းချုပ်ထားတဲ့ဆီးရီးယားနယ်စပ်မြို့ကိုပန်းဒီကို IS စစ်သည်ကြတွေကစတင်ထိုးစစ်ဆင်နေပါတယ်ဒီကနေ့မှာ IS တွေကနိုင်ငံထဲကနေရာ3နေရာကိုအဓိကထိုးစစ်ဆင်နေတာမှာကိုပန်းဒီမြို့လည်းပါဝင်ပါတယ်တူရကီနယ်စပ်နဲ့ကဲ့ရဲ့ကိုပန်းဒီမြို့နားမှာဒီကနေ့ကြာသပတေးနေ့မနေ့အစောပိုင်းကအသေးခံဘုံးကွဲတိုက်ခိုက်မှုနဲ့ IS တွေကဒီထိုးစစ်ကိုစတင်လိုက်တာပါအဲ့ဒီတိုက်ခိုက်မှုအတွင်းလူဒါဇင်တော်များများသေဆုံးခဲ့တာဒါမှမဟုတ်ဒဏ်ရာရလိမ့်မယ်လို့စီးရီးယားလူခွင့်ရေးဆောင်ကြီးအဖွဲ့တစ်ခုကပြောပါတယ်ဗြိတိန်ခြေဆိုင်အဲ့ဒီအဖွဲ့ကကိုပန်းဒီမြို့တောင်ဘက်ဘတ်ဘူတွန်မြို့မှာ IS အစွန်းရောက်တရားကာဒစ်အရသား20တဲ့မင်းလေးကိုလက်သက်ဖြတ်ခဲ့ပြီးအဲ့ဒီထဲမှာကလင်းငယ်တွေနဲ့မျိုးသမီးတွေလည်းပါဝင်တယ်လို့ဆိုပါတယ်။အမေရိကန်လေကြောင်းတိုက်ခိုက်ရေးအကူအညီယူပြီး IS တွေနဲ့အပြင်းထန်ရင်ဆိုင်တိုက်ခိုက်ကြပြီးတဲ့နောက်ကာဒစ်တိုက်ခိုက်ရေးသမားတွေကကိုပန်းဒီမြို့ကိုဇန်နဝါရီလတုန်းကသိမ်းယူနိုင်လိုက်တာပါ။ IS တွေနဲ့တိုက်ပွဲအတွင်းအခုလိုကိုပန်းဒီကိုသိမ်းယူနိုင်လိုက်တဲ့အပေါ်ဒါဟာအောင်ပွဲသင်္ကေတအဖြစ်နဲ့လည်းလူတွေကရှုမြင်တာပါ။ဒီကနေ့မှာပဲအစိုးရတပ်ဖွဲ့တွေထိန်းချုပ်ထားတဲ့အရှေ့မြောက်ပိုင်းဟာဆာကာမြို့ကနေရာနှစ်ခုကို IS တွေကသိမ်းယူခဲ့တယ်လို့လူခွင့်ရေးအဖွဲ့တွေကပြောပေမဲ့စစ်ဘက်ကလာတဲ့သတင်းတွေအရအစိုးရတပ်တွေကစစ်သေးကြတွေကိုဟန်တာထားနိုင်ခဲ့တယ်လို့ Writer သတင်းမှာဖော်ပြထားပါတယ်။ဒီတော့တွင်သဘုံနေစုပေါင်းဖွဲ့ထားတဲ့တောင်ပိုင်းမဟာမိတ်တပ်ဦးကတောင်ပိုင်းမြို့ဒါရာမာရှိတဲ့အစိုးရတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားတာမှာလူ6ဦးသေဆုံးပြီး73ဦးဒဏ်ရာရသွားတယ်လို့အဲ့ဒီလူခွင့်ရေးဆောင်ကြီးအဖွဲ့ကပြောဆိုပါရယ်ခင်ဗျာ
။အာဖဂန်နစ္စတန်လွှတ်တော်မှာတနင်္လာနေ့အတိုက်ခိုက်ခံခဲ့ရတဲ့အတွက်ပါကစ္စတန်ကဟက်ကန်နီအကြမ်းဖက်အဖွဲ့ကွန်ရက်ကိုရော ISI ပါကစ္စတန်ထောက်လိုင်းရဲ့အရာရှိတူကိုပါအာဖဂန်နစ္စတန်ထောက်လိုင်းအဖွဲ့ကနေအပြစ်တင်လိုက်ပါတယ်။တနင်္လာနေ့အာဖဂန်လွှတ်တော်အတိုက်ခိုက်ခံရမှုမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူပေါင်း30လောက်ဒဏ်ရာရခဲ့ပြီးလွှတ်တော်ရဲကိုဝင်ရောက်စီးနင်းခဲ့တဲ့ဖောက်ခွေးပစ္စည်းတွေနဲ့အသေးခံဘုံးကိုမှဝတ်ဆင်ထားတဲ့တာလီဘန်တနတ်သမားအနည်းဆုံး9ဦးကိုအသေးရမိခဲ့တာပါ။အာဖဂန်နစ္စတန်အမျိုးသားလုံခြုံရေးဌာန NDS ပြောခွင့်ရဟတ်CDK ကတော့ကနဦးစုံစမ်းစစ်ဆေးမှုတွေအရဒီတိုက်ခိုက်မှုကိုပါကစ္စတန်နိုင်ငံပက်ရှဝါမြို့ကနေဟာကီနီအကြမ်းဖက်ဖွဲ့ကစစ်ဆင်ရေးတပ်မှုကြီးကနေစီစဉ်ခဲ့တာဖြစ်ကြောင်းပြသနေတယ်လို့ပြောပါတယ်။အခုလိုဆက်ဆွဲမှုတွေကနေပါကစ္စတန်နဲ့အာဖဂန်နစ္စတန်ညီညွတ်သောအစိုးရခေါ်ညွန်မောင်းဖွဲ့တို့ကြားအတင်းဆောင်မခန့်တဲ့ဆက်ဆံရေးကိုထိခိုက်စေနိုင်တယ်လို့အကဲခတ်တွေကသုံးသပ်ကြပါတယ်။
2013ခုနှစ်ကဘော့စတန်မာရသွန်ပြည်ပြိုင်ပွဲကိုဘုံခွဲတိုက်ခဲ့တဲ့သူဇိုခါဇာနာယက်ကသူ့လုပ်ရည်နဲ့ပတ်သက်ပြီးတောင်းပန်ခဲ့ပါတယ်။ဗုဒ္ဓဟူးနေ့ကသူ့ပြစ်ဒဏ်အပေါ်တည်တံအမိန့်မချမီဇာနာယက်ကအခုလိုတောင်းပန်တာပါ။အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းချစ်ချနေထိုင်ခဲ့တဲ့ချဲချင်းလူမျိုးအသက်21နှစ်အရွယ်ဇာနာယက်ဟာဘော့စတန်မြို့ကပြည်ထောင်စုတရားရုံးရဲ့တရားခွင်မှာသူနဲ့သူ့အကိုတာမာလန်တို့ဟာပေါင်းနဲ့လှုပ်ထားတဲ့ဘုံနှလုံးကိုသူတို့ထောင်ထားခဲ့တာလို့ဝန်ခံပြောကြားခဲ့ပါတယ်။ 2013ခုနှစ်ဧပြီလ15ရက်နေ့တွင်ကမာရသွန်ပြေးပြိုင်ပွဲပန်းဝင်ကနီးနေရာမှာအဲ့ဒီဘုံနှလုံးပေါက်ကွဲခဲ့တာကြောင့်လူ3ယောက်သေ264ယောက်ဒဏ်ရာရပြီးအဲ့ဒီထဲက18ယောက်ကတော့သူတို့6ယောက်တွေဖျက်ခဲ့ရပါတယ်ဒီပေါက်ကွဲမှုကြောင့်ဘဝဆုံးခဲ့သူတွေစိတ်ဒဏ်ရာရခဲ့သူတွေအားလုံးအတွက်ကျွန်တော်စိတ်မကောင်းဖြစ်ရပါတယ်ဒါဟာပြန်ပြင်လို့မရတော့တဲ့ဆုံးရှုံးမှုပါလို့ဇာနာယက်ကပြောပါတယ်ဒါပေမဲ့လည်းတရားသူကြီး George O'Toole ကဇာနာယက်ကိုသူကျွလွန်ခဲ့တဲ့ပြစ်မှုတွေအတွက်တည်နံအမိန့်ချမှတ်ခဲ့ပြီးဒီဘုံပေါက်ကွဲမှုမတိုင်ခင်ကဇာနာယက်ဟာဘယ်လိုလူမျိုးဖြစ်တယ်ဆိုတာထက်ဘုံခွဲခဲ့တာကြောင့်သူဟာလူသက်သမားတဦးအပြစ်မဲ့သူတွေကိုထိခိုက်နာကျင်စေခဲ့သူဖြစ်တယ်ဆိုတာကိုပဲအားလုံးကအမှတ်ရနိုင်ကြမှာဖြစ်တယ်ဆိုပြီးပြောပါတယ်ပြီးတော့ဒီဘုံခွဲတိုက်ခိုက်မှုကိုဇာနာယက်ဟာရည်ရွယ်ချက်ရှိရှိစိတ်ရောကိုယ်ပါလှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းတရားသူကြီးအိုထူလေးကဆိုပါတယ်ခင်ဗျာ
နိုင်ဂျာနိုင်ငံမှာမြေပြင်နဲ့ဝင်ဟင်စစ်စင်ရေးတွေကနေဘိုကိုဟာရမ်စစ်သွေးကြ15ယောက်တေဆုံးခဲ့ပြီး20ကိုဖမ်းမိခဲ့တယ်လို့နိုင်ဂျာစစ်တပ်ကပြောပါတယ်။နိုင်ဂျာအစိုးရပိုင်းရေဒီယိုကနေဗုဒ္ဓဟူးနေ့နှောင်းပိုင်းမှာနိုင်ဂျာကာကွယ်ဝင်ကြီးဌာနအကြေညာချက်ထုတ်ပြန်ပြောဆိုရမှာစစ်စင်ရေးအတွင်းတန်ကြပ်ကကားတစ်စီးနဲ့မော်တော်ဆိုင်ကယ်26စီးကိုနိုင်ဂျာစစ်သားတွေကဖျက်ဆီးပစ်ခဲ့တယ်လို့ဆိုပါတယ်။စစ်တပ်ကတိုက်ခိုက်မှုကိုဘယ်နေရာမှာလှုပ်ဆောင်ခဲ့တယ်ဆိုတာကိုထုတ်မပြောပေမဲ့နိုင်ဂျာနိုင်ငံအရှိတောင်ပိုင်းလစ်ချတ်နာမှာနိုင်ဂျီးရီးယားနဲ့ချက်နေဆက်တွေမှာဘိုကိုဟာရမ်စစ်သွေးကြွတွေလှုပ်ရှားနေကြတာဖြစ်ပါတယ်။ဒေသရင်းလှုပ်ရှားနေတဲ့ဘိုကိုဟာရမ်တွေကိုအမြင့်ပြတ်တုတ်တင်မှုလုပ်နေတဲ့ဒေသရင်းစစ်စင်ရေးတွေမှာနိုင်ဂျာနိုင်ငံကလည်းပါဝင်ပြီးလှုပ်ဆောင်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာလည်းနိုင်ဂျီးရီးယားနယ်စပ်နားမှာရှိတဲ့နိုင်ဂျာရဲ့ Defa Data မှာဘိုကိုဟာရမ်စစ်သွေးကြွတွေလို့တန်လျက်ရှိသူတွေကလူပေါင်း38ဦးကိုတပ်ဖြတ်ပစ်ခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုအမေရိကန်ကရှုံချပစ်တင်လိုက်ပြီးဘိုကိုဟာရမ်တွေရဲ့ချင်းချောက်မှုတွေအဆုံးသတ်သွားစေဖို့အတွက်ဒေသရင်းအစိုးရရင်းနဲ့အတူအနီးကပ်လက်တွဲလှုပ်ဆောင်မှာဖြစ်ကြောင်းကတိပေးလိုက်ပါတယ
် UAVE ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ကြော်ရင်းနေညနေခင်းသတင်းများကို VOE ကနေဆက်လက်ကြေညာနေပါတယ်။အင်ဒိုနီးရှားနိုင်ငံအမ်ဘွန်ကျွန်းမှာတောင်တင်နေတဲ့မြန်မာငါးဖန်သမား300ကိုအင်ဒိုနီးရှားလူဝင်မှုကြီးကြပ်ရေးဌာနအရာရှိတွေနဲ့နိုင်ငံတကာရွှေပြောင်းချေချာရေးဆိုင်ရာ IOM အဖွဲ့တို့ပူးပေါင်းပြီးမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံအန်တာရာသတင်းမှာဖော်ပြထားပါတယ်။ဒီငါးဖန်သမား300ရဲ့နေရရင်းနဲ့တက်သေးထောက်ထားတွေကိုစစ်ဆေးဖို့မြန်မာတန်ယုံဝန်ထမ်းတွေနဲ့ဆက်သွယ်စစ်ဆေးခဲ့တယ်လို့သတင်းမှာဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာတန်ယုံဘက်ကတစုံတရာပြောဆိုတာတော့မရှိသေးပါဘူး။အင်ဒိုနီးရှားနိုင်ငံမှာနိုင်ငံသား၅ဖန်သမားတွေကို၅ဖန်ခွင့်လိုင်စင်ထပ်ထုတ်မပေးဖို့အင်ဒိုနီးရှားအစိုးရကပြီးခဲ့တဲ့နှစ်ကဆုံးဖြတ်ခဲ့ပြီးအဲ့ဒီအချိန်ကတည်းက၅ဖန်သမားတွေကိုအလုလက်မဲ့ဖြစ်အမ်ဘွန်ကျွန်းမှာတောင်တင်နေခဲ့တာပါ။ဒီတော့အတွင်းအင်ဒိုနီးရှားနိုင်ငံရူကျွန်းမှာဖမ်းဆီးထားတဲ့ဩစတြေးလျရေပိုင်နက်ကပြန်ပို့ခံခဲ့ရတဲ့ဆိုတဲ့လူမောင်ကိုကူးသူအဓိက၆ယောက်ကိုအင်ဒိုနီးရှားရဲတွေကစစ်ဆေးနေပါတယ်။မြန်မာဘင်္ဂလားဒေ့ရှ်သီးလင်္ကာနိုင်ငံကနိုင်ငံရေးခေါ်လွန်ခွင့်တောင်းခံမဲ့လူ65ယောက်တင်လာတဲ့ဆက်လီတစင်းနဲ့ပြီးခဲ့တဲ့ဇွန်လဆန်းမှာအော်စတြေးလျရေပိုင်နဲ့ရောက်လာချိန်မှာအော်စတြေးလျလူဝင်မှုကြီးကြပ်ရေးအရာရှိတွေကငွေပေးပြီးအင်ဒိုနီးရှားရေပိုင်နဲ့တဲကိုပြန်လွှတ်ခဲ့တယ်လို့ဆွတ်ဆွဲခံထားရတာဖြစ်ပါတယ
်။အသက်တည်ဆောက်မဲ့အရက်ဖက်သုံးသင်းမော်တွေကိုစီးရဲအတွက်သုံးဖို့လူအပ်တာတွေကိုပါထည့်သွင်းတည်ဆောက်ရမယ်လို့တရုတ်အစိုးရကအညွှန်ကြားလိုက်ပါတယ်။ဒါဟာနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့အရှိနဲ့တောင်အရှပင်လယ်ပြင်တွေမှာတရုတ်ကသူတို့ပိုင်ဆိုင်မှုအတွက်စ조사နေတာနဲ့တရုတ်စစ်တပ်ရဲ့ရေကြောင်းဆိုင်ရာချက်ထွင်ဖို့조사နေမှုတွေအတွက်အချိန်မြင့်ရမှာအထောက်အကူရစေမယ်လို့အကဲခတ်တွေကတုံ့သက်ပါတယ်။တရုတ်အစိုးရကသူ့ရဲ့အရက်ဖက်ကင်ယိုရန်ဆောင်စစ်သင်းမော်တွေကိုကမ္ဘာတုံးကအကြီးမားဆုံးအနေထားရအောင်တိုးချဲ့ရမှာနေမီပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်တဲသူ့ရဲ့ပိုင်ဆိုင်မှုကိုပြသတဲ့အနေနဲ့လက်နက်တပ်ဆင်မထားတဲ့သင်းမော်တွေကိုတုံးခဲ့တယ်လို့ဒီနှစ်ဆန်းကထုတ်ပြန်ခဲ့တဲ့ American ရေတပ်ထောက်လိုင်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါကြောင့်လည်းဒီသင်းမော်တွေကိုအကဲခတ်တုံ့သက်သူတွေကတရုတ်ရဲ့ဒုတိယရေတပ်လို့ခေါ်ကြတာဖြစ်ပါတယ်။စစ်ဖြစ်ချိန်မှာတရုတ်ရေတပ်အတွက်တုံ့နိုင်ဖို့နောက်ထပ်ဆောက်လုပ်မဲ့သင်းမော်တွေကိုအရင်ရေတပ်သင်းမော်တွေဖြစ်နေတုံ့နိုင်အောင်ဆောက်လုပ်ဖို့အတွက်လိုအပ်တယ်လို့အမျိုးသားစီးရေးဆိုင်ရာလမ်းညွှန်ချက်အသစ်တွေကိုတရုတ်အစိုးရကအတည်ပြုခဲ့တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတရုတ်အစိုးရသတင်းတွေမှာဖော်ပြပါတယ်။တရုတ်လွှတ်တော်ကလည်းအမျိုးသားကာကွယ်ဆိုင်ရာကူးသန်းသွားလာရေးဥပဒေတည်းအတွက်စတင်လှုပ်ဆောင်တော့မှာဖြစ်ပြီးဒီဥပဒေအရသင်းမော်တိဆောက်သူတွေအတွက်စီးရဲအတွက်ပါတုံ့နိုင်အောင်လုပ်ပေးရတဲ့ကုန်ကျစရိတ်တွေကိုပေးမှဖြစ်ပြီးစီးရဲအတွက်တုံးချိန်မှာဖြစ်ပေါ်တဲ့ပျက်စီးမှုတွေအတွက်ပါအမခံပေးဖို့ပါဝင်တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်
နိုင်ငံခြားစစ်ပွဲစတင်ဖြစ်ပွားခဲ့တဲ့65နှစ်မြောက်အထိမ်းအမှတ်အဖြစ်တောင်ကိုရီးယားမှာအခမ်းအနားကျင်းပသလိုမြောက်ကိုရီးယားကလည်းကြေညာချက်ထုတ်ပြန်ပါတယ်။1959နှစ်ကျော်ကာလတွေအတွင်းစတင်ခဲ့တဲ့ပြည်ပခါတွေကြောင့်လူသုံးသန်းသေဆုံးခဲ့သလိုကိုရီးယားနိုင်ငံလည်းနှချမ်းကွဲသွားပါတယ်။တောင်ကိုရီးယားမြို့တော်ဆိုးမှာဒီကနေ့ကျင်းပတဲ့အခမ်းအနားအတွင်းလူ3000လောက်တက်ရောက်ပြီးအဲ့ဒီထဲမှာစစ်မှုထမ်းအောင်တွေအစိုးရရရှိတွေပါဝင်ပါတယ်။1953ခုနှစ်မှာစစ်ပွဲတွေပြီးဆုံးပြီးတဲ့နောက်ဆယ်စုနှစ်တွေကြီးကြာလာခဲ့ပေမဲ့တောင်ကိုရီးယားနိုင်ငံရဲ့လုံခြုံရေးဟာတည်ငြိမ်မှုမရှိသေးဘူးလို့တောင်ကိုရီးယားဝန်ကြီးချုပ်ဟွမ်ဂျိုအန်ကပြောပါတယ်။မြောက်ကိုရီးယားအနေနဲ့နိုင်ငံတကာအတိုင်းဝန်ကြားတာဝန်ယူမှုရှိတဲ့နိုင်ငံတစ်နိုင်ငံအဖြစ်ယက်တည်သွားဖို့နဲ့ကိုရီးယားကျွန်းဆက်ငင်းချင်းနဲ့တာယာဝါပြောရေးအတွက်အထူးတကွလက်တွဲလှုံ့ဆော်သွားနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဝန်ကြီးချုပ်ကသူ့မိန့်ခွန်းတွေထည့်သွင်းပြောကြားသွားခဲ့ပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာမတ်စ်ကူးဆက်မြန်ရောဂါဖြစ်ပွားမှုကြောင့်ထိခိုက်နေတဲ့နိုင်ငံစီးပွားရေးပြန်လည်ပြီးနလန်းထူလာစေဖို့အစီအစဉ်တွေကိုအစိုးရကကြေညာနေချိန်မှာပဲဒီကနေ့ချက်သပရီနေမှာမတ်စ်ရောက်နောက်ထပ်နှစ်ဦးသေဆုံးသွားတယ်လို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဇူလ25ရက်နေ့ထိဒီယောဂကုပေးနေတဲ့လူနာပေါင်း89ယောက်ရှိပြီးဆေးရုံဆင်းသွားသူ84ယောက်နဲ့သေဆုံးသူ29ဦးရှိပြီလို့ဆိုပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ဒေါက်ခင်မျိုးသက်တို့ကြီးညာပေးခဲ့ကြတာပါ။အခုလွှင့်နေတဲ့ရေဒီယိုဓာတ်ရိုက်အစီအစဉ်ကိုအင်တာနက်စာမျက်နှာကနေပြီးတော့လည်းတစ်ချိန်နဲ့နားဆင်နိုင်ပါတယ် website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ပြည်တော်စုလွတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်436ပုံမှန်ကွဲကာကြီးနဲ့ပတ်သက်တဲ့လက်တတော်ပြင်ဆင်တဲ့ပုံမှန်တွေကိုဒီကနေ့ဆွေးနွေးပြီးမဲခွဲဆုံးဖြတ်ရမှာဖွဲ့စည်းပုံပြင်ဆင်ရေးအတွက်အရေးပါတဲ့ပုံမှန်436ကကြီးနဲ့သမရရွေးချယ်တင်မြှောက်ရေးအတွက်ကန့်သက်ထားတဲ့ပုံမှန်59စလုံးတို့ဟာပြင်ဆင်နိုင်ခြင်းမရှိဘဲရှုံးနိမ့်ခဲ့ပါတယ်။သတင်းပြည်ဆောင်ကတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင
်။ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်436ပုံမှန်ကွဲကကြီးနဲ့ပတ်သက်တဲ့လက်တော်ပြင်ဆင်တဲ့ပုံမှန်တွေကိုဒီလ23ရက်နေ့ကစတင်ပြီးပြည်တော်စုလွတ်တော်မှာဆွေးနွေးခဲ့ရကဒီကနေ့မှာတော့ပြင်ဆင်ရမယ့်အချက်တစ်ချက်ချင်းစီကိုလွှတ်တော်ကိုယ်စားလှယ်တွေလျှို့ဝှက်မဲ့ပေးပြီးအဆုံးဖြတ်ပြုခဲ့ကြတာဖြစ်ပါတယ်။မဲပေးပြီးနောက်ဆုံးရလဒ်ကိုတော့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုပြောပါတယ်
။ပြီးပါပြီခင်ဗျာမဲခွဲတာတစ်ခုပဲနိုင်တယ်ကျန်တဲ့အရာကိုအကုန်ပေးလိုက်ရတယ်ခင်ဗျာ။ဟိုမဲခွဲတာက6ခုလေ6ခုမှာ59ဂါကြီးပေါ့နော်။ဒီစေအမြင်ဆိုတာကနေပြီးတော့ကာကွယ်ရေးအမြင်ဆိုတာကိုတက်ကထောက်ခံတဲ့အတွက်အဲ့ဒါတစ်ခုပဲနိုင်တယ်ခင်ဗျာဒါကြောင့်အဲ့ဒါကတော့956ထောက်ခံပြီးတော့2500ဆိုင်နှုန်းကျော်တယ်ခင်ဗျာအဲ့ဒါတစ်ခုပဲကျွန်တော်တို့ referendum set လုပ်ရမှာဖြစ်ပါတယ်59စာလုံးကကြတော့ဒီ383မဲပဲထောက်ခံတော့သူက2500ဆိုင်နှုန်းအောက်ကိုရောက်သွားတယ်ညောဒီ436ကကြီးကလည်း386ယောက်ပဲထောက်ခံတော့ဒါလည်း2500ဆိုင်နှုန်းအောက်ကိုရောက်သွားတယ်ခောက်ခွေးလည်းအဲ့လိုပဲကျွန်တော်တို့ကတော့ဒီနေ့မှာတော့6ခုမှာ5ခုကရှုံးပြီးတော့တစ်ခုပဲနိုင်တယ်ပေါ့ဗျာเนาะအဲ့လိုဖြစ်သွားပါတ
ယ်။မဲပေးတာနဲ့မဲရည်တွတ်တဲ့အပေါ်မှာတော့တန်တရားမရှိကြောင်းပြောပါတယ်။မဲခွဲအပြီးသတင်းစာရှင်းလင်းပွဲကျင်းပရမှာတော့ဒေါ်ဆန်းစုကြည်ကအခုလိုပြောဆိုပါတယ်
။ကျမတို့ကတော့ဒီသူတွေရဲ့မျှော်လင့်ချက်တွေလည်းဟိုပျောက်ကွယ်သွားစရာမလိုဘူး။ဒီသူတွေတွေနဲ့စိတ်သက်ကြောက်သွားစရာလည်းမလိုဘူး။ဆက်ပြီးတော့ဘယ်လိုပုံစံနဲ့သွားရမလဲဆိုတာပို့တော်မှရှင်းရှင်းလင်းလင်းမြင်နိုင်တဲ့အနေထားဖြစ်သွားနိုင်တယ်လို့ဒီလိုပဲယူဆပါတယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2015ရွေးကောက်ပွဲဝင်ရေးမူရင်းရေးဟာဖွဲ့စည်းပုံပြင်ဆင်ရေးအချက်တစ်ခုတည်းနဲ့မသက်ဆိုင်ကြောင်းလည်းထည့်သွင်းပြောဆိုခဲ့ပါတယ်။နိုင်ငံရေးဆောင်းပါးတွေကိုရေးသားနေတဲ့ဆောင်းပါးရှင်မိုးလေညာကတော့ဒါဟာကောက်ခွေဦးစီးကျုပ်ရဲ့သဘောထားအရမပြောင်းလဲနိုင်တာဖြစ်တယ်လို့သုံးသပ်ပါတယ
်။ကြည်သူ900ကျော်436ပြင်ဆင်ပြီးဖို့ဈေးနှုန်းရေးထိုးပြီးတော့တောင်းဆိုထားတာရှိရဗျာ။ဒီနေ့ကပြည်သူတွေဒုလာတဲ့အချက်တွေမရဘူးဆိုတဲ့အခါကျတော့ဒါပြည်သူလွတ်တော်လို့နာမည်တက်ထားပေမဲ့ပြည်သူလွတ်တော်ကပြည်သူစံတော်ကိုမထင်ရဘူးဆိုတဲ့သဘောပေါ့ဗျ။အဓိကတော့ဒါစက်ကိုယ်စလေ25ရာခိုင်နှုန်းကဟောဘက်ကပါနေပြီးတော့ဒါဒီ25ရာခိုင်နှုန်းလုံးရဲ့မဲပြီးဒါရှင်းရှင်းလေးပဲခုလက်ရှိကာကွယ်ရေးဦးစီးချုပ်ရဲ့သဘောထားအဲကာကွယ်ရေးဦးစီးချုပ်ကတကယ်ကြောင်းစီခြင်းလည်းဆိုကြောင်းပါမပြောင်းစီခြင်းဆိုမပြောင်းဒါကြောင့်လည်းကျွန်တော်တို့က436ကိုပြောင်းစီခြင်းတာလေလူတူတူတယောက်ရဲ့လက်ထဲမှာနိုင်ငံရဲ့ကံကြမ္မာရှိနေတာဒါဒီမိုကရေစီစနစ်နဲ့မကိုက်ညီဘူးပေါ့ဗျာ
VOA နဲ့တီးသက်အင်တာဗျူးတစ်ခုမှာတော့ကာကွယ်ရေးဦးစီးချုပ်ကပုံမှ436ပြင်ဆင်ဖို့လက်မှတ်ရေးထိုးဆန္ဒပြုသူလူဦးရေ5000ဟာမြန်မာနိုင်ငံလူဦးရေရဲ့ဆရာခိုင်နှုန်းပဲရှိကြောင်းနဲ့ ကြံတဲ့လူဦးရေ46တန်းရဲ့ဆန္ဒကိုလည်းကြည့်ရမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ပုံမှန်436ကာကြီးနဲ့ခါခွေးဟာဖွဲ့စည်းပုံပါပုံမှန်တွေကိုပြင်ဆင်လိုတယ်ဆိုရင်ပြည်တော်စုလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ကထောက်ခံရမယ်။ဒီလိုထောက်ခံပြီးတဲ့နောက်မှာပြည်လုံးကျွတ်ဆန္ဒခံယူပွဲကျင်းပပြီးမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့ထက်ဝက်ကျော်ဆန္ဒမဲနဲ့မှသာပြင်ဆင်နိုင်မယ်လို့ပါရှိတာဖြစ်ပါတယ်။လက်ရှိပြင်ဆင်ဖို့တင်ပြတဲ့အထဲမှာမူလ85ရာခိုင်နှုန်းကို80ရာခိုင်နှုန်းအထိလျှော့ချထားတာဖြစ်ပြီးပြည်လုံးကျွတ်ဆန္ဒခံယူပွဲကျင်းပပြီးမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့ထက်ဝက်ကျော်အစဆန္ဒမဲပေးသူရဲ့ထက်ဝက်ကျော်လို့ပြင်ဆင်ဖို့အတွက်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတင်ပြဆွေးနွေးခဲ့တာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒီပြင်ဆင်ချက်ဟာလုံလောက်မှုရှိကြောင်းထောက်ပြထားပေမဲ့အခုအခါမှာတော့တမရော်သားကိုစလဲရီရဲ့ထောက်ခံမှုမရတာကြောင့်ပြင်ဆင်ဖို့အရေးဟာရှုံးနိမ်ခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အရေးပါတဲ့ပုံမှန်ဖြစ်တဲ့436ကိုပြင်ဆင်နိုင်တာမရှိတဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေအကျဲ့တဲဖြစ်လာနိုင်ပြီးဒီမိုကရေစီပြုပြင်ပြောင်းလဲရင်းပါလေရိုက်ခတ်လာနိုင်ပွဲရှိတယ်လို့နိုင်ငံရေးလေးလာသူတွေကသုံးသပ်တာတွေရှိနေပါတယ်။
ရရှိမြတ်မြ2015ခုနှစ်အထူးထူးရွေးကောက်ပွဲအတွက်မဲဆန္ဒရှင်အစည်းအဝေးကိုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ပေးနေပါပြီ2010ရွေးကောက်ပွဲတုန်းကတော့ဒီတူတင်ဆန္ဒမဲတွေမှာမဲဆန္ဒရှင်စီးရင်အမှန်မဟုတ်တာတွေအတော်လေးတွေ့ခဲ့ရတယ်ဆိုပြီးတော့ရွေးကောက်ပွဲစောင့်ကြည့်သူတွေကတော့ပြောပါတယ်အခုဒီထုတ်ပြန်လိုက်တဲ့ဒီမဲဆန္ဒရှင်စီးရင်တွေဘယ်လောက်ထိတိကျမှန်ကန်မှုရှိပါသလဲစီးရင်မှတွေ့လို့ရှိရင်ဘယ်လိုအကြောင်းကြားနိုင်ပါသလဲဒီလာမယ့်စနေညပိုင်းဒက်လီလိုက်အစည်းအဝေးမှာဒီအကြောင်းတွေကိုဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမိမှန်လို့သူတွေမိမိတို့ရဲ့အတွေ့အကြုံကိုဖလှယ်ပြောပြလို့သူတွေအနေနဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒက်ရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOA ကနေပြီးတော့ဒက်ရဲ့ခေါ်ယူပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့အတွေ့အကြုံတွေနဲ့ဒီမိကုံးမိမြန်လူတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်လူတွေတော်ရှင်တွေကိုကြိုဆိုပါတယ်။
တရရလင်းလန်းဆွေးနွေးကန်အစီအစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုဘင်္ဂလားဒေ့ရှ်မြန်မာနယ်ကြားဒေသအခြေအနေကိုကြည့်ကြရအောင်ပါ။မြန်မာဘက်ကဖမ်းဆီးထားတဲ့ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်သားကိုဒီကနေ့မှပြန်လည်လွှဲပြောင်းပေးဖို့စီစဉ်ထားတဲ့အကြောင်းမြန်မာနိုင်ငံကြားရေးဝန်ကြီးဌာနကအတည်ပြုပါရတယ်။နှစ်နိုင်ငံတန်တမန်တွေကိုဆင့်ခေါ်ဆွေးနွေးခဲ့ရတဲ့အထိဖြစ်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်ကြားဆောင်တပ်တွေရဲ့ပြစ်ခတ်မှုကလည်းနားလည်မှုလွဲမှားတာသာဖြစ်ပြီးတော့တန်ကင်းတမန်ကင်းမှာတော့စိုးစိုးဝါးဝါထိခိုက်မှုမရှိခဲ့ဘူးလို့ပြောပါရတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်လုံခြုံရေးနဲ့လှစည်းပြေးတွေနေရရင်ပြန်ပို့နိုင်ရေးနောက်ဆုံးရအခြေအနေတွေကိုတော့မတ်တင်ကီထိုက်ကစူးစီးတင်ပြထားပါရရှင်
။ဟုတ်ကဲ့ပါရှင်။မြန်မာပဲချန်းရခိုင်ပြည်နယ်မောင်တုံးမြို့ဤမြမရေပိုင်နယ်ထဲကိုကျူးကျော်ဝင်ရောက်မှုနဲ့ဖမ်းဆီးထားတဲ့ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်သားနယက်အဗ်ဒါရာဇက်ကိုလက်နက်အပြည့်အစုံနဲ့ကြာသပတေးနေ့မှာဘင်္ဂလားဒေ့ရှ်ထံပြန်လည်အနှံ့ဖို့စီစဉ်ထားတဲ့အကြောင်းဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်ကျော်ကပြောပါရယ
်။လန်ဒင်အစည်းအဝေးလုပ်ဖို့အစီအစဉ်ရှိတယ်နော်အဲဒီနေ့ဒီလုပ်ဖြစ်လားမလုပ်ဖြစ်လားဆိုတော့ကျွန်တော်ရှိတော့ message မရသေးဘူးနော်အဲလုပ်ဖြစ်လို့ရှိရင်ကျွန်တော်တို့ကဒီအဲဘင်္ဂလားဒီနေသားကြောင့်ဒီတက်တာကိုကျွန်တော်တို့ကဟိုပြန်ပြီးဆွဲအပ်မယ်ပေါ့နော်သူသူ့ရဲ့လက်နဲ့အပြည့်စုံနဲ့အတူကျွန်တော်တို့ဒီနေ့ပြန်ကဲအပ်ဖို့လုပ်ထားပြီးပါပြီအဲ့တော့ဒီနေ့လန်ဒင်အစည်းအဝေးလုပ်ဖြစ်တယ်မလုပ်ဖြစ်ဘူးဆိုတော့ဟိုကျွန်တော်နိုင်ငံကြေးရုံးမှာတော့ message မရသေးဘူးအဲ့လိုဟိုလုပ်မယ်ဆိုတော့အစီအစဉ်ကိုတော့ကျွန်တော်တို့ဟိုဟိုနှစ်ဖက်နှစ်ဟိုဘက်ဒီဘက်ညှိတာပေါ့ကျွန်တော်တို့ဘက်ကတော့လုပ်ဖို့အဆင်ပြေတယ်ဟိုဘက်ကငါဟိုဟိုလက်ခံဖို့လိုတာပေါ့ဟိုဘက်ကလက်ခံတယ်ဆိုလို့ရှိရင်ဒီနေ့လုပ်ဖြစ်မယ
်နှစ်နိုင်ငံနေကြားဆောင်တက်တူကြားပြုလုပ်မယ်ဒီအလန်တင်ဆွေးနွေးပွဲကိုတက်ရောက်မယ်လို့လည်းဘင်္ဂလားဒေ့ရှ်ဘက်ကဗုဒ္ဓဟူးနေ့တုန်းကအတည်ပြုခဲ့တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ဖွဲ့ဝင်3ဦးတို့ကမောင်တော်မျိုးအနီးမြမရေးပိုင်နဲ့ထဲကိုဒီလ18ရက်နေ့တုန်းကဆက်လီတစင်းနဲ့ဝင်ရောက်ခဲ့တာဖြစ်ပြီးမြမနေကြားဆောင်တပ်ကစစ်စည်းမင်းမြန်ချိန်မှာနှစ်ဖက်တို့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့တာပါပစ်ခတ်မှုအတွင်ဘင်္ဂလားဒေ့ရှ်တပ်ဖွဲ့ဝင်2ဦးတို့လွတ်မြောက်သွားပြီးမဲ့တပ်သားနယက်အဗ်ဒါရာဇက်ကိုတော့မြမနေကြားဆောင်တပ်ကဖမ်းဆီးရမိလိုက်တာဖြစ်ပါတယ် ဘင်္ဂလားဒေ့ရှ်ဘက်ကတော့မတင်ကားတဲ့ဆက်လီတစ်စင်းနောက်ကိုလိုက်ရင်နှဲကြော်ခဲ့တာဖြစ်တယ်လို့ပြောပြီးမယ်မြန်မာဘက်ကတော့ဘင်္ဂလားဒေ့ရှ်တို့ဟာကြိုတင်အသိပေးခြင်းလည်းမရှိနိုင်ငံအလံကိုလည်းမတင်မဲနှစ်ဖက်တက်တွေလိုက်နိုင်ရမယ်စည်းကမ်းတွေကိုချိုးဖောက်ဝင်ရောက်ခဲ့တာဖြစ်တယ်လို့တုံ့ပြန်ပါတယ်ဒီကိစ္စဖြေရှင်းနိုင်ဖို့နှစ်နိုင်ငံသံအမတ်ကြီးတွေကိုအတီးအီးဆင့်ခေါ်ဆွေးနွေးခဲ့ကြရတယ်လို့လည်းဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန့်ကျော်ကပြောပါတယ
်ကျွန်တော်တို့ကလည်းတို့သံအမတ်ကြီးကိုခေါ်ပြီးတော့ရှင်းပြတာရှိတယ်တို့ကလည်းကျွန်တော်တို့သံအမတ်ကြီးကိုခေါ်ပြီးရှင်းပြတာရှိတယ်အားလုံးကတော့ပြည်ပြည်တည်းဖြစ်အောင်စူးစမ်းကြတာပေါ့နော်ပြဿနာဆိုတော့ရှိတာကြီးပဲလေနော်ပြဿနာမရှိဘူးဆိုတဲ့နေသက်ကရှိမှမရှိတာအဲ့တော့ရှိရဲ့ပြဿနာကိုတယောက်တယောက်ဟလာဒါဟိုပေါ်ထုတ်တာပေါ့လေပေါ်ထုတ်ပြီးလို့ရှိရင်ဒီပြဿနာပေါ်မှာဟလာဖြေရှင်းကြတာပါပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားမှာဟလာပြဿနာဒီပေါ်မှာပြဿနာကြီးကြီးကျွန်တော်ဖတ်ပြီးဖြစ်တာမရှိပါဘူးနော်အခုတော့ရှိတာပေါ်တော့တို့ကပြန်ပြန်လှုပ်ရှားခြင်းနဲ့ကျွန်တော်တို့ကလည်းမီးယာမြန်မာလောက်ရတာရှိခဲ့ကြလေ
ဘင်္ဂလားဒေ့ရှ်နဲ့မြန်မာနေဆက်ဒေသတကြောမှာလူမောင်ခိုမှုမူးယစ်မှောင်ခိုမှုတွေကိုကင်တွယ်နိုင်ဖို့မြန်မာဘက်ကလုံခြုံရေးတင်းတင်းကြပ်ကြပ်ဆောင်ရွက်လာချိန်မှာအခုလိုနှစ်ဖက်တို့ထိတ်တိုက်တွေ့ခဲ့တာလည်းဖြစ်ပါတယ်ဒေသခံလုံခြုံရေးအာဏာပိုင်တို့ကတော့ဘင်္ဂလားဒေ့ရှ်နေချားဆောင်တပ်သားတွေဟာတငါလှေရီစီကစက်ကြီးကောက်ဖို့အတွက်မကြာခဏဆိုသလိုမြန်မာရေးပိုင်နဲ့ထဲကိုဝင်လာတတ်ကြတယ်လို့ပြောဆိုကြပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားနေဆက်ဒေသလုံခြုံရေးနဲ့ပတ်သက်လို့နှစ်ဖက်တို့ဆွေးနွေးနေကြရတယ်လို့တစ်ဖက်မှာလည်းမြန်မာဘက်ကကယ်ဆယ်ထားတဲ့လှေစည်းပြေးတွေအရေးကိုလည်းဆွေးနွေးနေရဆဲဖြစ်ပါတယ်။ရခိုင်ကမ်းလွန်ကနေပထမအထုပ်ဖမ်းဆီးရမိတဲ့မြန်မာနိုင်ငံသားမဟုတ်တဲ့လှေစီးပြေး200လူတည်းက189ဦးတို့ကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်လည်ပို့ဆောင်ပေးနိုင်ခဲ့ပါပြီ။ကြမ်းရှိနေသေးတဲ့73ဦးတို့တည်းက8ဦးတို့ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအဖြစ်အသိအမှတ်ပြုလိုက်တယ်လို့လည်းဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်ကျော်ကပြောပါရတယ်
။အဲ့တော့ကြမ်းတဲ့ဟို900ကျော်ကတော့သူတို့ကဆင့်နေတော့မယ်နော်။ဘာလို့900ကျော်ဆိုတော့သူနည်းနည်းများလဲများတော့သူတို့ဆင့်နေတယ်။ဆင့်နေပြီးလို့ရှိရင်တော့ဒါသူတို့ဟိုစာပြီးသူတို့တော့လက်ခံလဲဆိုတာကျွန်တော်လည်းစောင့်နေတာပေါ့လေကျွန်တော်တို့ဘက်ကတော့အမြန်ဆုံးခဲကြောင်းပေးစီချင်တာပေါ့နော်အမြန်ဆုံးတဲကြောင်းပေးနိုင်အောင်လဲကျွန်တော်တို့တစ်ဖက်ငါညီနိုင်နေပါလေ
အရာဝတီကန်းလွန်ပင်လေပြင်ကနေဒုတိယအကြော့ဖန်စီရမိထားတဲ့လှေစည်းပြေးတွေတဲကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့မြန်မာဘက်ကပြောဆိုထားတဲ့လူပေါင်း900ကျော်တို့ကတော့ဘင်္ဂလားဒေ့ရှ်တန်အဖွဲ့ကနိုင်ငံသားစီးစီရေးလုပ်ငန်းတွေကိုအချိန်ယူဆောင်ရွက်နေရဆဲဖြစ်ပါတယ်ရှင်
မြန်မာနိုင်ငံဘက်ကဖန်ထားတဲ့ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်စစ်သားတအုပ်ကိုပြန်လည်လွှဲပြောင်းပေးဖို့အကြောင်းမတ်တင်ဂီထိုက်စုံစမ်းတင်ပြခဲ့တာပါအခုတခါထိုင်းနိုင်ငံမှာလူသတ်မှုနဲ့အဖမ်းခံထားရတဲ့မြန်မာလူငယ်အလုပ်သမားနှစ်ဦးဘက်ကိုအလှည့်ပေးပါမယ်ထိုင်းနိုင်ငံခိုတောင်ကျွန်းလို့ခေါ်တဲ့လေကျွန်းမှာပြီးခဲ့တဲ့နှစ်စက်တင်ဘာလကအသက်ခံခဲ့ရတဲ့ဗြိတိန်နိုင်ငံသားနှစ်ဦးရဲ့အမှုမှာတက်သေးထွက်ဆိုပေးဖို့ဗြိတိန်နိုင်ငံသားနှစ်ဦးကိုမြန်မာတန်ယုံကိုစားပြုရွှေနေတွေကတောင်းဆိုထားပါတယ်ဒီမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေပြောင်းလုံသမားနှစ်ဦးကိုတရားခံဖြစ်ဆွဆွဲပြီးထိုင်းနိုင်ငံကော့စမွေတရားရုံးမှာချုပ်နှောင်ထားစေဖြစ်ပါတယ်ပြည်စုံကိုထိုင်းခြေဆိုင် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ပြီးခဲ့တဲ့နှစ်စက်တင်ဘာလကကိုတောင်ကျွန်းလို့ခေါ်တဲ့လက်ကျွန်းမှာကဘာလက်ခီးသွားနှစ်ဦးတပ်ဖြတ်ခံခဲ့ရပါတယ်ဒီဖြစ်ရကြောင့်မြန်မာနိုင်ငံသားနှစ်ဦးကိုပြစ်မှုကျူးလွန်သူတွေအဖြစ်စွပ်စွဲခံခဲ့ရပြီးကော့စမွေအချင်းထောင်မှာဖမ်းဆီးထားပါတယ်တရားခံတွေအဖြစ်စွပ်စွဲခံနိုင်ရသူမြန်မာလူငယ်တွေလွတ်မြောက်ရေးအတွက်ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံနဲ့လူမှုအခြေပြုအဖွဲ့အစည်းတွေကဆောင်ရွက်နေကြတာပါမကြသေးခင်ဇူလိုင်လတရားရုံးထုတ်ချိန်မှာတော့ဤတိုင်နိုင်ငံသားနှစ်ဦးကိုတက်တဲ့အဖြစ်ထွက်ဆိုပေးဖို့အတွက်တရားရုံးကိုတောင်းခံထားတဲ့အကြောင်းမြန်မာတန်ယုံကိုစားပြုရှေ့နေဦးအောင်မျိုးတန်းကဆိုပါတယ
်ဒီမှုနဲ့ပတ်သက်လို့စဖြစ်စဉ်တွေကဥပမာဆိုရင်ရှောင်းဆိုတဲ့ဒီဤတိုင်သားဆိုရင်သူကိုယ်တိုင်ကိုကသူ့ကိုပဲနောက်ကနေပြီးတော့လူစုနှစ်ယောက်လိုက်တာတို့ဒီ711ကောင်တာတွေဝင်ပြီးတော့တပ်ပုံရိုက်တာတို့သူတည်ခဲ့ရင်ဒီလူတွေတောက်မှာဆိုတာတို့သူရဲ့ပြောပြချက်နောက်တစ်ခါသူ့ရဲ့ Facebook မှာတင်ပြချက်တွေကိုကြည့်ပြီးတော့ကျွန်တော်တို့ကအမှုနဲ့ပတ်သက်လို့အနည်းဆုံးမြန်နိုင်တိနိုင်တဲ့တတိတွေဆိုပြီးကျွန်တော်လိုချင်တာပါဒါကြောင့်မို့လဲဒီစုကိုဒီခွဲမှာဆက်စီအရင်တော့ဒီမှုကဘလူတေခံဆိုတာလဲပေါ်မဲ့အခြေအနေမျိုးရှိလို့ကျွန်တော်တို့တောင်းဆိုတာပါဟိုခရစ်စတိုဖာဆိုရင်လဲကျွန်တော်တို့ညာဆက်မှာလင်းညံခွင့်မှာပဲဟိုခေါ်ယူဆက်စီပြီးတော့သူ့ရဲ့ဒီအဖြစ်အနေပြီးတော့တွေးဆွနဲ့ပေါင်းပြီးတွေ့တယ်ဆိုတဲ့တတိပါဒါကြောင့်မို့ကျွန်တော်အမှုနဲ့ပတ်သက်လို့အနည်းဆက်ဆုံးတိနိုင်မြန်နိုင်တဲ့လူတွေကိုကျွန်တော်တရားရုံးမှာအမှန်တရားပေါ်ပေါက်ဖို့ဟိုခေါ်ပြဖို့ဆိုပြီးတော့တရားရုံးကိုကျွန်တော်တို့တောင်းဆိုတာပါ
ကော့တောင်ကျွန်းလူသတ်မှုဟာစက်တင်ဘာလ15ရက်နေ့မှာဖြစ်ခဲ့ပြီးဒီတိုင်နိုင်ငံသားအသက်20ကျော်လူငယ်တွေဖြစ်တဲ့ဒေးဗစ်မီလာနဲ့ဟန်နာတို့ဟာစူးရှချွန်ထက်တဲ့လက်နက်တွေနဲ့တိုက်ခိုက်ခံခဲ့ရပြီးသေဆုံးသွားခဲ့တာဖြစ်ပါတယ်ဒီထဲမှာဟန်နာကတော့အဓမ္မပြုကျင့်ခံရတဲ့လက္ခဏာတွေနဲ့သေဆုံးခဲ့ရတာပါ ပြီးခဲ့တဲ့နှစ်စက်တင်ဘာလ20ရက်နေ့ကတော့ထိုင်းရဲတွေကဟန်နာရဲ့ကိုခန္ဓာထဲမှာတွေ့ရတဲ့သုတ်ပိုးနှမျိုးကိုမျိုးရိုးဗီဇစစ်ဆေးချက်အရအာဆနိုင်ငံသားများဖြစ်တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။ဒီနောက်မှာတော့သေဆုံးသူတွေရဲ့ကိုခန္ဓာပေါ်မှာ DNA မျိုးရိုးဗီဇစစ်ဆေးချက်အရမြန်မာနိုင်ငံသားလူငယ်နှစ်ဦးကိုတရားခဏ်နေအဖြစ်ဆွတ်ဆွဲခဲ့တာပါ။မြန်မာလူငယ်တွေကတော့အစပိုင်းမှာသူတို့တတ်ပါတယ်ဆိုပြီးဝန်ခံခဲ့ပေမဲ့မြန်မာတန်ယုံကကိုယ်စားလှယ်တွေထိုင်းလူခွင့်ရေးအဖွဲ့အစည်းတွေထိုင်းရှင်တွေများကောင်စီကတွားရောက်စစ်ဆေးမေးမြန်းတဲ့အခါမှာတော့နှိမ့်ဆက်ညှဉ်းပန်းပြီးထွက်ဆိုခိုင်းတာကြောင့်ဝန်ခံရပါတယ်ဆိုပြီးပြောဆိုကရဲခံဝင်ကိုပြန်လဲရုပ်သိမ်းခဲ့ပါတယ်။ဒီနောက်မှာတော့သူတို့ရဲ့ DNA ကိုပြန်လဲစစ်ဆေးဖို့အတွက်တရားရုံးကပြီးခဲ့တဲ့ AP လကောင်ကအမိန့်ချမှတ်ခဲ့တာပါ။ဒီစစ်ဆေးမှုတွေရဲ့အဖြေကိုလာမယ့်ဇူလိုင်လတရားရုံးထုတ်ချိန်မှာရရှိဖို့အတွက်ထိုင်းရှင်းနေများကောင်စီဘက်ကတောင်းဆိုထားကြောင်းဆွဆွဲခံရသူတွေရဲ့ရှေ့နေဦးအောင်မျိုးတန်ကဆိုပါတယ်
။ဦးဆောင်စစ်မဲ့လူကတော့အဲဒီအမျိုးသားမှုဝင်းဆိုင်ရဆရာဝန်ကြီးဒေါက်တာဖွန်စစ်ပါကွာအကြောင်းကြားလာရင်တော့တရေလူတရေခံဘက်ကဥပဒေအကျိုးဆောင်တွေပါဝင်ပြီးတော့ဆက်ရမှာပါ။အခုချိန်ရှိတော့ကျွန်တော်တို့ရှိအောင်ကြားမလာသေးပါဘူး
။ထိုင်းနိုင်ငံရဲ့တရားစီရင်ရေးဟာမှန်မှန်ကန်ကန်လှုပ်ဆောင်လိမ့်မယ်လို့ယုံကြည်ကြောင်းရှေ့နေဦးအောင်မျိုးတန်ကဆိုပါတယ်။အခုအမှုအသွာလာအခြေအနေဟာအစ်စ်နှစ်စင်းရှိကြောင်းရှေ့နေဖြစ်သူကဆိုပါတယ်။တရေလူပြတ်တက်တဲ့65ဦးကိုအစကနေပြန်လဲစစ်ဆေးရမှာဖြစ်တဲ့အတွက်တွဲချက်တင်ရင်တင်မယ်မတင်ရင်တရားရှင်လွတ်မယ်ဆိုတဲ့အစင်နဲ့ဒုတိယအစင်ကတော့တရားခံအဖြစ်ဆွဆွဲခံရသူတွေကိုအဖြစ်ပေးရင်ပေးမယ်မပေးရင်တရားရှင်လွတ်မယ်ဆိုတဲ့အစင်ဖြစ်တယ်လို့ဆိုပါတယ်တရားခံအဖြစ်ဆွဆွဲခံထားရတဲ့လူငယ်နှစ်ဦးကတော့ကော့တောင်ကျောမှာအလုလာလုကြတဲ့ရခိုင်ပြည်နယ်ကလူငယ်များဖြစ်ကြပါတယ်ကော့တောင်ကျောမှာတော့မြမရွှေပြောင်းလုံသမားအနည်းဆုံး4000ခန့်လာရောက်အလုလုကန်နေတာဖြစ်ပါတယ်ရှင်
ထိုင်းနိုင်ငံကော့စမွေအချင်းထောင်မှာလူတက်မှုနဲ့ဖန်ဆီးခံထားရတဲ့မြန်မာအလုပ်သမားနှစ်ဦးရဲ့အမှုအခြေအနေကိုမတ်အေးမှစုံစမ်းတင်ပြသွားခဲ့တာပါအခုကျမတို့အတန်လွတ်နေတဲ့ရေဒီယိုအစီအစဉ်ပြပြခြင်းမှာပဲအေရှာ7 7ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်အခုအစီအစဉ်ထုတ်လွှင့်ပြပြခြင်းမိုဘိုင်းဖုန်းတွေကနေပြီးတော့လည်းဒီရေဒီယိုအစီအစဉ်ကိုနောက်ဆုံးလွှင့်အစီအစဉ်ရဲ့ခေါင်းစဉ်အောက်ကနေပြီးတော့ပြန်လည်နားဆင်နိုင်ကြပါတယ်အခုညနေပိုင်းအစီအစဉ်မပြီးဆုံးခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါအောင်မရှင
်။နိုင်ငံသားစစ်ပွဲစတင်ဖြစ်ပွားခဲ့တဲ့65နှစ်မြောက်အထိမ်းအမှတ်အဖြစ်တောင်ကိုရီးယားမှာအခမ်းအနားကျင်းပသလိုမြောက်ကိုရီးယားကလည်းကြီးညာချက်ထုတ်ပြန်ပါတယ်။1953ခုနှစ်မှာစစ်ပွဲတွေပြီးဆုံးပြီးနောက်ဆယ်စုနှစ်တွေချီကြာလာခဲ့ပေမဲ့တောင်ကိုရီးယားနိုင်ငံရဲ့လုံခြုံရေးဟာတည်ငြိမ်မှုမရှိသေးဘူးလို့တောင်ကိုရီးယားဝန်ကြီးချုပ်ဟျွန်ချိုအန်းကပြောပါတယ်။ဒီတော့အတွင်းမြောက်ကိုရီးယားမျိုးသားကာကွယ်ရေးကော်မရှင်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ Nature American မကောင်းဆိုးဝါးတွေကိုကမ္ဘာကြီးအနေနဲ့ဝိုင်းပြီးဖျက်ချင်ထားတဲ့လို့ဖော်ပြထားပါတယ်။ကိုရီးယားစစ်ပွဲဖြစ်ပွားခဲ့တဲ့အပေါ် American ကိုအပြစ်ဖို့ထားပြီး Washington အနေနဲ့ Communist နိုင်ငံတွေကိုတီးခြားခွဲထုတ်ထားတာပိတ်ဆို့ပြီးအကျဉ်းချက်ထဲရောက်အောင်တွန်းပို့နေတယ်လို့လည်းကော်မရှင်ကဆိုပါတယ်။1950ခုနှစ်ဇွန်လ25ရက်နေ့မှာကိုရီးယားစစ်ပွဲစတင်တာဖြစ်ပြီးတရုတ်နိုင်ငံရဲ့အကူအညီနဲ့မြောက်ကိုရီးယားတပ်ဖွဲ့တွေကစတင်ထိုးစစ်ဆင်တာမှာအမေရိကန်နဲ့မဟာမိတ်တွေကတောင်ကိုရီးယားဘက်ကနေအားဖြည့်ကူညီခဲ့ပါတယ်။အာဖဂန်နစ္စတန်လွှတ်တော်မှာတနင်္လာနေ့အတိုက်ခိုက်ခံခဲ့ရတာအတွက်ပါကစ္စတန်ဟေကနီအကြမ်းဖက်အဖွဲ့ကွန်ရက်ကိုရော ISI ပါကစ္စတန်ထောက်လှမ်းရေးအရာရှိတွေကိုပါအာဖဂန်နစ္စတန်ထောက်လှမ်းရေးအဖွဲ့ကအပြစ်တင်လိုက်ပါတယ်။တနင်္လာနေ့အာဖဂန်လွှတ်တော်တိုက်ခိုက်ခံရမှုမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူပေါင်း30လောက်ဒဏ်ရာရခဲ့ကြတာပါ။ကာတစ်စထရီထိန်းချုပ်ထားတဲ့စီးရီးယားနယ်စပ်မြို့ကိုဗန်နီကို IS စစ်သည်ကြတွေစတင်ထိုးစစ်ဆင်နေပါတယ်။ဒီကနေ့မှာ IS တွေကနိုင်ငံတကာနေရာ3နေရာကိုအဓိကထိုးစစ်ဆင်တာမှာကိုဗန်နီမြို့လည်းပါဝင်ပါတယ်။တူရကီနယ်စပ်နဲ့ကဲလရဲ့ကိုဗန်နီမြို့နားမှာဒီကနေ့ကြာသပတေးနေ့မနေ့အစောပိုင်းမှာအထူးကံဘုံခွဲတိုက်ခိုက်မှုနဲ့ထိုးစစ်ကိုစတင်လိုက်တာပါ။
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်သိန်ခီထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE Internet ရဲ့စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မရှင် VOE မီတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.